ကျန်းမာရေးနဲ့မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေအနေနဲ့အညီရေးယူဖို့မလုပ်နိုင်ဘူးဆိုရင်နိုင်ငံတကာရာဇဝတ်မှုခုံရုံး
နေရာကြီးစင်းနဲ့မြန်မာနိုင်ငံကိုလာရောက်သွားတဲ့ဗီရိရှားနိုင်ငံသားဦးဝန်ကြီးဂျယ်ရမီဟန့်ဟာကြာတာဗီရိနေကရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်ပြီးတဲ့နောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာပါ။ရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးအတွက်မဆိုလက်နက်ကင်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမ
and for justice, but we should remember that
she doesn't involve the country and the country. ဖွင့်ထုတ်ပြောဆိုဖို့အရေးကြီးတယ်ဆိုတာသူ့ကိုကျွန်တော်ပြောခဲ့ပါတယ်။ဒါပေမဲ့ဒီနိုင်ငံမှာစစ်တပ်ကိုသူထိန်းချုပ်ထားတာမဟုတ်ဘူးဆိုတာကျွန်တော်တို့အမှတ်ရသင့်ပါတယ်။ကျွန်တော်တို့တွေ့ကြင်ပေမဲ့ကျွန်တော်တို့နဲ့တွေ့ဖို့ပြင်ဆင်မထားဘူးဆိုပြီးတော့မဆုံးခဲ့ရတာကတပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ပါ။သူ့ကိုသာတွေ့ခဲ့ရရင်ကျွန်တော်ပြောမှာကဘယ်လိုတပ်ဖြတ်မှုမျိုးမဆိုကျူးလွန်သူတွေကိုအရေးယူဖို့တိတ်ကိုအရေးကြီးတယ်။တရားဥပဒေနဲ့အညီဖြစ်ရမယ်။ဒီလိုဖြစ်လာမလားဆိုတာကဘာကစောင့်ကြည့်နေတယ်ဆိုတာပါပဲဒီလိုဖြစ်မလာဘူးဆိုရင်တော့ဥပဒေနဲ့အညီလှုပ်ဆောင်ခြင်းမရှိတဲ့အတွက်သူတာဝန်ခံရပါလိမ့်မယ
်ဝန်ကြီးဟန်ကမြန်မာနိုင်ငံမှာတာဝန်ခံမှုနဲ့တရားဥပဒေနဲ့အညီလှုပ်ဆောင်ချက်ဖြစ်မလာဘူးဆိုရင် ICC ကိုလွှဲပြောင်းတာအပါအဝင်နီလန်အားလုံးကိုနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရှာဖွေဖို့လိုအပ်ပါတယ် ICC ကိုလွှဲဖို့ကလူညိုရေးကောင်စီရဲ့ထောက်ခံမှုလိုပြီးဖြစ်ချင်မှဖြစ်လာမှာပါအဲဒီလိုဆိုရင်တခြားနီလန်တွေကိုလည်းကျွန်တော်တို့ရှာဖွေဖို့လိုပါတယ်လို့သူရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။မြန်မာစစ်တပ်ဟာလူမျိုးတုံးသုံးပင်ရှင်လင်းဖို့ရွေချက်နဲ့ရိုဟင်ညာတွေကိုအများအပြားတပ်ဖြတ်တာနဲ့လူစုလူဝေးနဲ့မရင်းကျင်တာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးကောင်စီကဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကပြီးခဲ့တဲ့လမှာပဲပြောထားပါတယ်။အဲဒီအတွေ့တပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်ကြီး၅ဦးကိုနိုင်ငံတကာဥပဒေအရရေးယူသင့်တယ်လို့လည်းဆိုထားတာပါ။ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာဟာတိတ်ကိုအကောင်းခိုင်မာလွန်းနေလို့ဝန်ကြီးဟန့်ကပြောပါတယ
် It does look highly possible that the Tatmadaw the Burmese army committed some appalling atrocities
မြန်မာစစ်တပ်ဟာတိတ်ကိုဆိုးရွားရက်စက်တဲ့ကျူးလွန်မှုတွေလုပ်ထားတယ်ဆိုတာဖြစ်နိုင်ခြေသိပ်များတဲ့ပုံရှိပါတယ်ဒါကြောင့်လဲဘာဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တွေ့ရဖို့ရခိုင်ပြည်နယ်ကိုကျွန်တော်ကိုယ်တိုင်သွားကျင်ခဲ့တာပါအခုလက်ရှိမဖြစ်မနေလောက်ရမှာကဆိုးရွားတဲ့လုပ်ရက်ကျူးလွန်မှုတွေကိုတရားဥပဒေနဲ့အညီစစ်ဆေးစီရင်မှုဖြစ်ပါလေ
။ရခိုင်ပြည်နယ်မှာလူများပြားကိုတပ်ဖြတ်တဲ့ဖြစ်ရပ်ကိုအသေးစိတ်စုံစမ်းတင်လိုက်တဲ့ Riders တရင်တော်နှစ်ယောက်ကိုဖမ်းဆီးထောင်ချခဲ့တဲ့ပေါ်သူ့အနေနဲ့အလွန်မင်းစိုးရိမ်နေလို့လဲဝန်ကြီးဟန့်ကပြောပါတယ
်။ This is something that has caused us enormous concern. The British MC here attended most of the trial.
We ကိစ္စပေါ်မှာကျွန်တော်တို့ဒီလိုစိုးရိမ်နေပါလေ။ဒီကဗြိတိသျှတိုင်းအောင်ဟာတရားစစ်ဆေးမှုအများစုကိုတက်ရောက်ခဲ့ပါတယ်ကျွန်တော်တို့ဟာတကမ္ဘာလုံးမှာသတင်းလွှတ်ခွင့်အတွက်ထောက်ခံသူတွေအဲ့ဒီပေါ်ယုံကြည်သူတွေဖြစ်ပါတယ်ဒီအမှုမှာတရားဥပဒေနဲ့ညီလှောက်ဆောင်တာမျိုးမရှိခဲ့ဘူးဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကိုဒေါ်ဆန်းစုကြည်ကိုကျွန်တော်ပြောပါတယ်သူကဒီပေါ်မှာသူဆန်းစစ်မယ်လို့ပြောပါတယ
်ဒီလိုနိုင်ငံသားရေးဝန်ကြီးဂျယ်ရမီဟန့်ဟာဂျာတာဗရီနေ့ရခိုင်ပြည်နယ်ကြီးစင်တွင်မိုးစလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ရခိုင်ပြည်နယ်ကမိုးစလင်တွေကိုဒီနိုင်ငံအပါအဝင်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုပြီးမြန်မာနိုင်ငံတွင်မှာတော့အစိုးရကအဲ့ဒီအခေါ်အဝေါ်ကိုအတိမတ်မပြုသလိုလူလူကြားမှာလည်းအခြေအတင်အငင်းပွားစရာဖြစ်နေတာပါမြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုဖြစ်နိုင်ပွဲရှိတယ်လို့လူမျိုးတုံးသုတ်တင်ရှင်းလင်းမှုဒါစီရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အာဒမန်ဒီယန်ကဗိုလ်ဒူးနေ့မှာပြောထားပါတယ်ခင်ဗျာ